ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာနည်းဥပဒေပြင်ဆင်ချက်မူကြမ်းကိုဝေဖန်နေကြပါတယ်။အထူးသဖြင့်တော့တပ်စခန်းတွေအတွင်းကမဲယုံတွေကိုတပ်အပြင်မှာထားမယ်ဆိုတဲ့အချက်ကိုအဓိကဝေဖန်ထောက်ပြချတာပါ။ဒီတော့အတွင်းမှာပဲနိုင်ငံရေးပါတီ20ကလည်းကန့်ကွက်စာထုတ်ပါတယ်။ဝေဖန်ချက်တွေအပေါ်ကော်မရှင်ဘက်ကဘလို့တုံ့ပြန်ပါတယ်နိုင်ငံရေးပါတီတွေကရောဘယ်ကိစ္စကိုကန့်ကွက်နေကြတယ်ဆိုတာကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA သတင်းတောင်မမေခါကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကစစ်တပ်အတွင်းကမဲယုံတွေကိုအပြင်မှာထားမယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာနီးဥပဒေပြင်ဆင်ချက်ပါဝင်တဲ့ဥပဒေချမ်းကိုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲနီးဥပဒေကို5ချိန်မြောက်ပြင်ဆင်ချိန်မှာပါလာတဲ့ထပ်မံဖြည့်ဆွက်ချက်တစ်ခုလည်းဖြစ်ပါတယ်။စစ်တပ်အတွင်းကမဲယုံတွေကိုတက်ပြင်ပနေရာချဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးအမြင်မျိုးမျိုးတွေရှိနေတယ်လို့ကော်မရှင်လှုံ့ဆော်ချက်နဲ့ပတ်သက်လို့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်
။ကျွန်တော်တို့ဥပဒေနည်းဥပဒေအတိုင်းပဲဆောင်ရွက်ပါတော့ကဲ
။ပြည်ခိုင်ပြိုးပါတီကိုယ်စားလှယ်ဦးတောင်အေးကတော့အခုထုတ်ပြန်ဖို့လုပ်နေတဲ့နည်းဥပဒေဟာတက်မတော်ရဲ့သဘောတဘာဝနဲ့တိဆောက်ပုံကိုတေချာမလေးလာပဲလှုပ်ဆောင်ထားတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။
အဲ့တော့တက်မတော်ရဲ့သဘောတဘာဝနဲ့တက်မတော်ရဲ့တိဆောက်ပုံတက်မတော်ရဲ့ဖွဲ့စည်းမှုတက်မတော်ရဲ့လုပ်ငန်းတောင်ဒါတွေကိုဟိုတိကျကျထဲထဲဝင်သိပြီးမှဒီနည်းဥပဒေထုတ်ပြန်တယ်လို့အင်္ဂါရတော့သူပဲမြင်တယ်။ဘာကြောင့်လဲဆိုတော့ဒီတက်တွေကဟိုတချို့တက်တွေဆိုရင်ဟိုရိုက်ရွာတွေနဲ့အယံဝေးတယ်။သူ့တောင်ဝန်ဆန်းဆောင်တဲ့တောင်ဝန်တွေကလည်းအင်တန်ကြီးလေးတဲ့ကိစ္စတွေဖြစ်တယ်။အဲ့ဒီတက်ဝန်ဝိုင်းနဲ့အဲ့ဒီလုပ်ငန်းတောင်ဝန်တွေဖြစ်ပေပြီးတော့ဝေးလာတဲ့နေရာမှာတွားပြီးတော့မဲယုံမှာမဲဆန္ဒပေးရမယ်ဆိုတော့တော်တော်လေးတော့ဆက်ဆဲတွေရှိသွားနိုင်တယ်။အဲလုံခြုံရေးလည်းတိကျနိုင်တယ်။ဒါကြောင့်မို့ဒါတွေကတော့နည်းနည်းညှိနှိုင်းဆောင်ရွက်မှအရှင်ပြေပဲလို့ထင်တယ်။ဟုတ်က
ဲ့အခုလိုတက်တွင်းမဲယုံတွေနဲ့ပတ်သက်ပြီးကော်မရှင်လှုပ်ဆောင်ချက်ကိုဝေဖန်မှုတွေရှိနေခြင်းနဲ့တစ်ချိန်တည်းမှာပဲအမေရိကန်အခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ International Foundation for Electoral System IFES ကနေရွေးကောက်ပွဲကော်မရှင်အသီးသီးမှအသုံးပြုမဲ့ IT ပစ္စည်းတွေအတွက်တင်တာအောင်မြင်ခဲ့တာနဲ့ပတ်သက်လို့အငင်းပွားပွဲရာတွေရှိရဲလို့ဆိုပြီးကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီ20ကကော်မရှင်ရဲ့လှုပ်ဆောင်ချက်အပေါ်ကန့်ကွက်စာထုတ်ပြန်ခဲ့တာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဒေါ်ဆန္နာဦးကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာကို VOA ကိုခုလိုပြောပြခဲ့ပါတယ်
။အဲ့ဒီသူ့ရဲ့ဒီလိုပဲအမေရိကန်ဝယ်တဲ့အိုင်ဖုန်းကားတွေကိုဟိုတွင်းလာပြီးတော့ဒီလိုမျိုးတခြားနိုင်ငံတွေမှာလည်းအဲ့မဲမသမားမှုတွေဖြစ်နေပေါ့ကွာ။အားကြောင့်ဟိုကန့်ကွက်တာပေါ့နော်
။အခုနိုင်ငံရေးပါတီ20ကကန့်ကွက်တဲ့ကိစ္စဟာသူတို့နဲ့သက်ဆိုင်ခြင်းမရှိသလိုစာရွက်နဲ့သာမဲပေးတာဖြစ်လို့ကန့်ကွက်လွန်မှာပါတဲ့အတိုင်းမဲဆင်းတွေမတမာမှုဖြစ်နိုင်တယ်ဆိုတာမဖြစ်နိုင်ကြောင်းအဲ့ဒီအတွက်စိတ်ပူဖို့လည်းမလိုကြောင်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။အခုလိုစစ်တပ်မဲယုံတွေကိုတက်ပြင်ထားမယ်ဆိုတဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုဟာတရားမျှတရည်လားလို့မေးခွန်းထုတ်ခံရတာနိုင်ငံရေးပါတီ20ကကန့်ကွက်ခံရတာတွေဟာကော်မရှင်ရဲ့ပွင့်လင်းမြင်သာမှုအားနည်းချက်ကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ရဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကပြောဆိုလိုက်ပါတယ်
။ဟိုတက်ထဲမှာမဲထဲမယ်ဆိုလို့ရှိရင်ပါတီထုတ်ရဲဝယ်ထဲမှာလည်းစဉ်းစားချက်ပေါ်မှာအခြေခံတယ်လို့ပဲကျွန်တော်ထင်တယ်လေ။ဒါကကျွန်တော်ထင်တယ်ဒီမဲရုံကိုရှိရှိလိုက်တယ်ဒီကိစ္စပြောင်းသွားမယ်လို့ကျွန်တော်အဲ့တခုရတော့မလုံလောက်ဘူး။ဆိုတော့ဗျာအရေးကြီးရဲ့ဖြစ်စရာပါလဲဆိုတော့ဟိုကောင်းတဲ့ဥပဒေဖြစ်စေဆိုးတဲ့ဥပဒေဖြစ်စေပါဝင်ရှင်ပြိုင်နဲ့ပြင်မဲ့နိုင်ငံပါတီအားလုံးကိုယ်စားလှယ်အားလုံးသဘောတူတဲ့အဖြစ်အပျက်လုံးမျိုးဖြစ်လို့ရှိရင်ဒီဘောဖြစ်စဉ်ကိုပါပို့ပြီးတော့ယုံကြည်မှာပေါ့အခုကျတော့ဒါဟိုကော်မရှင်ကသိစံစားချက်တစ်ခုနဲ့လုပ်တဲ့သဘောမျိုးဖြစ်နေတာဆိုတော့ဟိုတနေ့ကထုတ်တဲ့အဲမျိုးသားဒီပြောင်းကြိုင်တဲ့ဖွံ့ဖြိုးပါတီပါဝင်ပါတီ20ထုတ်တဲ့ဒီကြေညာချက်ကပွန်လင်းမြင့်တာပုံပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့အကြောင်းရင်းလို့ကျွန်တော်ပြောလို့ရတယ်။ဆိုတော့လက်ရှိ process တွေဘယ်လိုလုပ်နေကြလဲဆိုတော့ဟိုပါတီရဲ့ဆွေးနွေးပုံမှန်မှုတွေကိုပုံမှန်လေးကျွန်တော်တို့အဲ့လိုမျိုးတွေ့ဆုံလာမျိုးဆွေးနွေးတာမျိုးမလုပ်ဘူး။အဲ့ဒီကြိုးစားကြမှာအဲ့ဒါဖြစ်တယ်လို့ကျွန်တော် committee ရဲ့ပြမဆက်ဆံရေးပြပါပြောင်းဖို့
ဒီပွင့်လင်းမြင်သာမှုအားနည်းတယ်လို့ဝေဖန်မှုအပေါ် commission ဘက်ကတော့အခုလိုတုံ့ပြန်ပြောဆိုသွားပါတယ
်။ဟိုပွင့်လင်းမြင်သာဆိုတော့ကျွန်တော်တို့ထောက်ဝဲနေပါတယ်မေးရမြလည်းအကုန်လုံးကျွန်တော်တို့ဖြေပေးနေပါတယ်ကျွန်တော်လုတ်တိုင်းအကောင်းလို့ကျွန်တော်အခုလည်းမေးတာကျွန်တော်ဖြေတာပါပဲ။ပွင့်လင်းမြင်သာစွာနဲ့ပဲကျွန်တော်ဆောင်ရနေပါလား။ဘာမှတင်ပြလို့လောက်တာမရှိပါဘူး။
ကော်မရှင်ကတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်ရေးနည်းဥပဒေချမ်းကိုရပ်ပေါင်း90အတွင်းဆွေးနွေးမှာဖြစ်ပါတယ်။တကယ်လို့ကန့်ကွက်တဲ့သူရှိခဲ့ရင်တော့ဆွေးနွေးပြီးမဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်။